နိုင်ဂျာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနှစ်လုံးမဲဆိုရဲဆစ်အာဏာသိမ်းခေါင်းဆောင်တွေရဲ့တောင်းဆိုချက်ကိုအနောက်အာဖရိကနိုင်ငံတွေကပယ်ချလိုက်ပါတယ်။ဆစ်အာဏာသိမ်းထားတဲ့နိုင်ဂျာနိုင်ငံကိုစီးရင်နေဝင်ရောက်ဖြေရှင်းမလားဆိုတာအင်းနီချင်းတိုင်းမီတွေကချင့်ချိန်နေကြတာပါ။တမရမိုဟာမက်ဘာဇူရမ်ကိုပြစ်ခဲ့တဲ့လာမယာထုကဖယ်ရှားခဲ့တဲ့စစ်ဘော်ချု ုစလဲရီကမစ္စတာဘော့ဆွမ်ကိုမူလရာထူးပြန်ပေးအနိုင်အောင်လို့အင်အားသုံးမယ်လို့ချိန်ချောက်ပြောဆိုခဲ့ပြီးတဲ့နောက်စစ်ဘော်ချုပ်တီအန်နီရဲ့ခုလိုပြောဆိုချက်ထွက်လာတာပါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနေယူမယ်ဆိုတော့လက်မခံနိုင်ဘူးလို့ ECOWAS ရဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖာတူမာဆာကအယ်ဂျာဇီရာသတင်းဌာနကသတင်းလာနေမှာထုတ်လွှင့်ခဲ့တဲ့တွေ့ဆုံမြင်ပြခန်းတစ်ခုမှာပြောဆိုခဲ့တာပါ။နိုင်ဂျာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံမှာအမိန့်ညွှန်ကြားချက်တွေအများဆုံးပြန်လည်ကျင့်သုံးဖို့လဲလိုလားပါတယ်လို့လည်းပြောဆိုတော့ပါတယ်။စစ်ဘော်ချုပ်တီယာနီကလည်း ECOWAS ဟာပြပစစ်တပ်တစ်ခုနဲ့ပူးပေါင်းပြီးတော့နိုင်ဂျာကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့စနေနေ့ရုပ်သံမင်းခုံမှာဆွဆွဲပြောဆိုတော့ပါတယ်။ပြည်နိုင်ငံလဲဆိုတာကိုတော့ပြောဆိုမသွားပါဘူး။အဲ့ဒီလိုတက်ခိုက်လာမယ်ဆိုရင်တော့တချို့လူတွေထင်မြင်တဲ့လိုပန်းချာတဲ့မှာလမ်းလျှောက်ရတယ်လို့တော့ဖြစ်မှာမဟုတ်ဘူးလို့လည်းစစ်ဘော်ချုပ်တီယန်နီကပြောဆိုခဲ့ပါတယ်။